ရာသီဥတုပြောင်းလဲမှုနဲ့ဆက်နွယ်ပြီးဖြစ်ပေါ်မဲ့အဆိုးအဝါဆုံးအန္တရာယ်ကြီးတွေနဲ့ရင်မဆန်ရစေဖို့အတွက်တက္ကသိုလ်2100မှာကမ္ဘာဖန်လုံရင်တန်းဝေထုတ်လွှတ်မှုလုံးဝမရှိအောင်လုပ်ဖို့လိုတယ်လို့ကုလသမဂ္ဂရာသီဥတုပြောင်းလဲမှုဆိုင်ရာကျွမ်းကျင်သူတွေကပြောကြားလိုက်ပါတယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာနိုင်ငံတကာအဖွဲ့ IPCC ရဲ့ဒိမတ်နိုင်ငံကိုပင်ဟေဂင်ညီလာခံအပီးတင်းငွေတွေနဲ့မှာအစီရင်ခံစာထုတ်ပြန်ပြီးအခုလိုပြောဆိုလိုက်တာပါ။ဒါဟာလွန်ခဲ့တဲ့73လအတွင်းပညာရှင်800ကျော်ရဲ့သုတေသနလှုပ်ဆောင်ချက်တွေကနေရရှိတဲ့ကမ္ဘာကြီးပူနွေးမှုဆိုင်ရာတွေးရှိခဲ့တဲ့အချက်အလက်တွေပေါ်မှာအခြေခံပြီးတော့ပြောဆိုတာလည်းဖြစ်ပါတယ်။အခုလိုဖန်လုံအိမ်တန်းွေထုတ်လွှတ်နေမှုကိုရှော့ချဖို့မကန့်တတ်ဘူးဆိုရင်ကမ္ဘာမြေပြင်မျက်နှာအပူချိန်ကိုအရင်စက်မှုလက်မှုခေတ်မတိုင်ခင်ကထက်ပြန့်မြန့်1ဒီဂရီဆန်စီယပ်လောက်ရှော့ချဖို့လှုပ်ဆောင်နေမှုတွေဟာအောင်မြင်နိုင်မှာမဟုတ်ဘူးလို့အစီရင်ခံစာကဖော်ပြထားပါတယ်။ဒါ့အပြင်ရာသီဥတုပြောင်းလဲမှုကြောင့်ဖြစ်ပေါ်လာနိုင်တဲ့ဘေးဒုက္ခတွေအခုထက်ပိုဆိုးလာနိုင်ပြီးလူသားတွေအတွက်ရောဂေဟစနစ်အတွက်ပါပြန်ပြီးတော့ပြုပြင်လို့မရနိုင်တော့အောင်ပျက်စီးမှုတွေစိုးစိုးရွားရွားကြုံရနိုင်တယ်လို့သတိပေးလိုက်ပါတယ်။ကမ္ဘာလေတုနဲ့သမုတ်တရားတွေပူနွေးလာနေတယ်လို့နှင်းတုနဲ့ရေခဲပြင်တွေပါပျောက်ွယ်ကုန်ပြီးပင်လယ်ရေမျက်နှာပြင်မြင့်တက်မှုနဲ့အတူကာဗွန်နဲ့အောက်ဆိုက်ထွက်နှုန်းကလည်းလွန်ခဲ့တဲ့နှစ်8သိန်းလောက်တုန်းကတည်းပိုးပြီးတော့များလာတာတွေ့ရတယ်လို့ IPCC အလုပ်အဖွဲ့ကပြောဆိုပါတယ်။အခုလိုရာသီဥတုဖောက်ပြန်မှုမှာလူသားတွေရဲ့လှုပ်ဆောင်မှုပုံများလေလေအခြေအနေပိုးပြီးတော့ဆိုးဝါးလာလေလေဖြစ်နေတယ်လို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်။